မြန်မာတပ်မတော်နယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့အေရိုကြာစီရီပတိပခါတွေကြောင့်အရတားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ပလဲဝါမြို့နယ်မီးဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့တန်ခါနှပါအပါဝင်ကျောင်းဆရာနဲ့ကျောင်းသားချက်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်
တမရိုနေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်ဒေသခံတွေနဲ့အေအေဖက်ကတော့တိုက်ပွဲဖြစ်တာမရှိဘဲမြန်မာစစ်တပ်ဖက်ကပစ်ခတ်တာလို့ဆွဆွဲပြောဆိုထားပါတယ်ဗီအိုအေမြန်မာပိုင်းသတင်းထောက်နိုင်ကုန်အင်ကအခုလိုသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါချင်းပြည်နယ်ပလဲဝါမြို့နယ်မီးဝကျေးရွာတွင်ဒီကနေ့မနက်စောပိုင်းတမရိုစစ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်
ကြီးအတန်ကြတယ်အတန်ကြီးကလည်းအများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီကလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဘက်မှာကျောင်းဆောင်ကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလေးတွေမျက်ထည့်ကနေပြစ်တာနေပြရနေပြစ်တာနေပြစ်တဲ့အခါမှာနောက်ဆုံးအလုံးလန်နာကြီးကျေလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာရှိတယ်ပြီးတော့ကျောင်းဆရာမတယောက်ပြီးတယ်ပြီးတော့ကိုရင်တပါးကျောင်းသား၃ယောက်စုစုပေါင်း၆ယောက်နဲ့မိုးလင်းတာနဲ့ကျွန်တော်တို့ကျောက်တော်ဆေးရုံကိုပို့လိုက်တယ
်ဒီမနေ့ပြေကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ့အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရေတန်းကျောင်းလုံးကြီးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကန်ထိုးရင်ပေါ့ဗျာကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကန်ထိုးရင်တွေကျွန်တော်တို့ကလည်းအမြကျောင်းလုံးကြီးလုပ်တယ်။မလုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့တောင်ကျိုးတွေရနေပြီးတော့မှကျွန်တော်တို့လုံချုံကြီးတပ်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာ။ညအနာရီဝင်ကြတော့ပါပစ်ကြတာပေါ့။ပစ်တဲ့အခါမှာပစ်ကိုပြည့်တယ်ပစ်တာရှိတယ်။တချို့လည်းဟုတ်လား။ခံစားတယ်လို့ကြားတယ်ကျွန်တော်ဒါကတော့တိတိကျကျမသိဘူး။ခြေရဟုတ်လားရွာရီနာနေပြီးတော့မှအခြေခံမိလားပစ်တာလို့ပုံကျောင်းတွေကိုအခြေခံမိလားပစ်တာလို့ဒီလိုဟာမျိုးတွေလာလာလုပ်တာရှိတယ်။ကျွန်တော်တို့ကပုံချုံမှုကိစ္စလုပ်တာ။နောက်ပြီးတော့အနောက်ချက်အသေးနဲ့ဒါကတော့ရှင်းထုတ်ရမှာ။အဲ့ကြောင့်ဟုတ်လားဒီလိုဟိုရွာကမှန်တယ်ဒီရွာကမှန်တယ်ကတော့ကျွန်တော်ဒါကတော့ပြောလို့မရဘူး။လာပြီးအနောက်ချက်ပေးရင်တော့ကျွန်တော်တို့ကတော့ဟုတ်လားတုံ့ပြန်ပ
ါဒီရက်ခံမိဝရွာသူသူကတော့ဒီမင်းရဲ့ပြစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့ဆိုပါတယ
်။တိုက်ပွဲတော့မဖြစ်ဘူးတိုက်ပွဲဖြစ်တာတော့မရှိဘူးသူကလမအန်အားဒီနော်ဖြစ်တယ်
ဒီခိုင်လက်နဲ့ကန်ရေးဖွဲ့ပြန်ချရေးတာဝန်ခံခိုင်ဒုက္ခကလည်းဒီကနေ့မှာပလောဝါမြို့နယ်ဖက်စိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုပါတယ
်။ဝင်နေကဖြစ်တဲ့ဥစ္စာကဒီမှာစစ်တပ်ကနေတစ်ဖက်သက်ဖြစ်တာအဲ့လိုမျိုးဒီနှစ်ဖက်တိုက်ပွဲဖြစ်တာလုံးဝမရှိဘူး။သူတို့ကနေပြီးတော့ဒါခိုင်ဒီပေါ်မှာနော်အညိုးအတေးကြီးစွာနဲ့နေကြွားတွေကိုတက်တက်နေပြီးတော့ဒါဟိုရေရွှဲချက်ရှိရှိနဲ့နေပြီးတော့လောက်ကြပြစ်ခတ်နေတာကြ
ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကလည်းမိဝချိဝပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ရွာသားနှုတ်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေအဆင်ဖြစ်ပွားနေတာပါဒီခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အရသာထိခိုက်ဒေဆုံးမှုလူ80ကျော်ထိရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်လောက်ရှိနေပြီလို့ဒီခိုင်နှုတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်ဒီခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွင်လက်နက်ကန်ဖွဲ့တွေအနေနဲ့အရသာပြည်သူတွေပေါ်ပြင်းမထားတိုက်ခတ်ခြင်းကိုရှောင်ရှားကြစေဖို့ပြည်နယ်စိုးရွားဖွဲ့ကနေလိုအပ်တဲ့အစီအမံတွေဆောင်ရွက်ပေးရေးစိုက်သွင်းကြောင်းစုကိုဒီခိုင်ပြည်နယ်ထုတ်တော်ကနေမနေ့ကမဲခွဲပြီးတည်ပြုခဲ့ပါတယ်။ထုတ်တော်ကနေတည်ပြုပြီးဒီမနေ့မှပဲပလောဝမြို့နယ်တွင်အရသာတွေပေါ်မှာပြင်းမထားတိုက်ခတ်မှုဖြစ်စဉ်ဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ။